India ဆိုရဟာမြန်မာစစ်တပ်နဲ့ရောအတိုက်ခံအင်အားစုတွေနဲ့ပါတရားဝင်နီလန်းအရာရောတရားဝင်မဟုတ်တဲ့နီလန်းကပါတွေ့ဆုံစကားပြောနေတယ်လို့ဂျပန်နိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးစန်ဂျီဗာမာကပြောကြားလိုက်ပါတယ်မြန်မာစစ်တပ်အနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးပြီးလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပြည်လည်ရေးအတွက်ကြိုးပမ်းဆောင်ရွက်ဖို့တိုက်တွန်းပြောဆိုခဲ့ကြောင်းလည်းသမ္မတကြီးကပြောပါတယ်ဂျပန်နိုင်ငံကနိုင်ငံသားသတင်းတောက်များအသင်းမှကျင်းပတဲ့သတင်းတောက်တင်တဲ့အမေဖြေကဏ္ဍမှာတာမာကြီးစန်ဂျီဗာမာကအဲ့ဒီလိုပြောကြားခဲ့တာပါမြန်မာနိုင်ငံရဲ့လက်ရှိပြည်ပခန့်ပြည်လည်ရေးအများစုကစိတ်ဝင်စားနဲ့ပါဝင်လာနိုင်မဲ့တခြားနီလန်းရှိနိုင်မလားဆိုတာကိုအိန္ဒိယအစိုးရကရှာဖွေနေတဲ့တချိန်ထဲမှာပဲနိုင်ငံတွင်းမှာတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်အသက်သွင်းရေးနဲ့အပြုသဘောဆောင်တဲ့တိုးတက်မှုတွေဖြစ်ပေါ်လာရေးတို့အတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုမြန်မာဘက်ကအချိန်ချင်းတင်ပြဆွေးနွေးခဲ့တယ်လို့လဲတာမာကြီးစန်ဂျီဗာမာကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုအပြစ်ပေးအရေးယူရေးကိုတော့သူတို့ဘက်ကစဉ်းစားမထားဘူးလို့ဆိုပါတယ်။တောက်ကြနေကမြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုပိတ်ပင်ကတ်တက်ရေးကုလသမဂ္ဂအထွေထွေညီလာခံမှမဲခွဲဆုံးဖြတ်ကြတဲ့အချိန်အရင်စလိုလှုပ်ဆောင်တဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့အိန္ဒိယကအမဲမပေးဘဲကြားနေခဲ့ပါတယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုအိန္ဒိယကကုလသမဂ္ဂမှာပြစ်တင်ရှုတ်ချလေရှိပေမဲ့မြန်မာနိုင်ငံကိုအရေးယူတန်ခတ်မှုတွေမှာမဲပေးလို့မရှိပါဘူးခင်ဗျာ။